စဝါကြီးမှာနျူကလ ியர் ပြိပခဖြစ်နိုင်တဲ့တင်းမှမှုတွေမြင့်တက်နေချိန်မှာနျူကလ ியர் လက်နက်ဖြစ်သိမ်းရေးဟာအရေးကြီးတယ်လို့2019ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရရှိတဲ့ ICAN အဖွဲ့ကပြောကြားလိုက်ပါတယ်။ကမ္ဘာပေါ်မှာရှိနေတဲ့နျူကလ ியர் လက်နက်တွေကိုပပျက်အောင်မလုပ်ဘူးဆိုရင်ဒီလက်နက်တွေတနေ့မှအသုံးပြုလာကြလိမ့်မယ်လို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ ICAN အဖွဲ့ရဲ့တာဝန်ရှိသူတွေကပြောကြားခဲ့ရတာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်စီကဆုကိုပြန်ပြီးတော့ရုပ်သိမ်းတင်တယ်ဆိုတဲ့ပြောဆိုနေမှုတွေနဲ့ပတ်သက်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာအခုနှစ်ဆုရှင်ရဲ့သဘောထားကိုလည်းမေးမြန်းခဲ့ကြပါတယ်။အပြည့်စုံကိုမတ်စုမြတ်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။နျူကလ ியர் လက်နက်တားဆီးရေးသဘောတူစာချုပ်မှာကမ္ဘာတဝန်းကနိုင်ငံပေါင်း53နိုင်ငံပါဝင်လက်မှတ်ထိုးလာအောင်ကြိုးပမ်းဆောင်ရွက်ခဲ့တဲ့အတွက်2019ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုနျူကလ ியர் လက်နက်ဖြတ်သန်းရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICAN ကရရှိခဲ့ပါတယ်။ကမ္ဘာတဝန်းမှာနျူကလ ியர் လက်နက်စန့်ကျင်ရေးစီးရင်လှုပ်ရှားနေသူအလုံးကိုအသိအမှတ်ပြုတဲ့ဆုဖြစ်တယ်လို့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာတင်းနလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း ICAN အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Beatrice Finn ကပြောကြားခဲ့ပါတယ
် It's really a great honor for ICAN to be awarded the 2017 Nobel Peace Prize. It was awarded in recognition of our role to bring about the Treaty on the Prohibition of Nuclear Weapons.
2019ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုICAN အဖွဲ့ကရရှိခဲ့တဲ့အတွက်တိတ်ကိုဂုဏ်ယူပါတယ်။နျူကလ ியர் လက်နက်တားမြစ်ရေးသဘောတူစာချုပ်ဖြစ်ပေါ်လာအောင်ကြိုးပမ်းခဲ့တဲ့ကျမတို့ရဲ့ဆောင်ရွက်မှုကိုအသိအမှတ်ပြုဆုပေးတာပါ။နျူကလ ியர் လက်နက်စန့်ကျင်ရေးအတွက်ကမ္ဘာတဝန်းစီးရုံးလှုပ်ရှားနေကြသူတွေရဲ့ကြိုးပမ်းမှုတွေကိုအသိအမှတ်ပြုလိုက်တာလည်းဖြစ်ပါတယ်
။အခုချိန်ထိဘာကြောင့်နျူကလ ியர் လက်နက်တွေရှိနေသေးတယ်လဲဆိုတာကိုနားမလည်နိုင်ကြတဲ့စစ်အေးစစ်ဘီကာလနောက်ပိုင်းမှာမွေးဖွားလာတဲ့မျိုးဆက်သစ်တွေအတွက်လည်းဒီစုကတိတ်ကိုထူးကြတယ်လို့ Beatrice Finn ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ ICAN အဖွဲ့ရဲ့ကြိုးပမ်းမှုကြောင့်2019ခုနှစ်ဇူလိုင်လတုန်းကနျူကလ ியர் လက်နက်တားဆီးရေးသဘောတူညီမှုကိုမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း122နိုင်ငံကကုလသမဂ္ဂမှထောက်ခံအတည်ပြုခဲ့ကြပါတယ်။သဘောတူညီမှုကိုပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံပေါင်း53နိုင်ငံထဲမှာတော့မြန်မာနိုင်ငံမပါဝင်ပါဘူး။နျူကလ ியர் လက်နက်ပိုင်ဆိုင်ကြတဲ့ American, Britain, ပြင်သစ်, Russia, တရုတ်India, Pakistan, မြောက်ကိုရီးယားစတဲ့နိုင်ငံတွေကတော့ဒီသဘောတူညီမှုအတွက်ပါဝင်ဆွေးနွေးခြင်းမရှိသလိုလက်မှတ်ထိုးခြင်းလည်းမရှိပါဘူး။လက်မှတ်ထိုးထားတဲ့နိုင်ငံ53နိုင်ငံထဲမှာလည်းထိုင်းနိုင်ငံ, Vatican နဲ့ Guyana နိုင်ငံ၃ခုမှာပဲအတည်ပြုအကောင့်ထဲပေါ်ပါသေးတယ်။ဒီကနေ့ကဘာကြီးမှနျူကလ ியர் လက်နက်သုံးပြီးတိုက်ခိုက်မယ်ဆိုတဲ့ချိန်ချောင်းမှုတွေနဲ့တင်းမာမှုမြင့်တက်နေချိန်မှာနျူကလ ியர் လက်နက်တားဆီးရေးစာချုပ်မှာပါဝင်လက်မှတ်ရေးထိုးအတည်ပြုကြဖို့ ICAN အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး Tim Wright ကတိုက်တွန်းပါတယ်
။ This is a moment of incredible tension globally. We have heard in recent weeks in this very building threats to use nuclear weapons.
ဒီကနေ့ကဘာကြီးမှတင်းမာမှုတွေတိတ်ကိုများနေပါတယ်။ဒီဆောက်ဦးကြီးမှာပဲလက်တလောသတင်းပတ်တွေတုန်းကနျူကလ ியர் လက်နက်အသုံးပြုမယ်လို့ချင်းချောက်ပြောဆိုမှုတွေရှိခဲ့ပါတယ်။ကမ္ဘာတဝန်းနျူကလ ியர் လက်နက်တထောင်ခွဲကျော်ရှိနေပါသေးတယ်။ဒီလက်နက်တွေအားလုံးပပျောက်သွားအောင်ကျွန်တော်တို့အခုမလုပ်နိုင်ရင်ဒီနေ့မှဒီလက်နက်တွေကိုထပ်ပြီးအသုံးပြုကြလိမ့်မယ်ဆိုတာသေချာသလောက်ပါ။နျူကလ ியர் လက်နက်တားဆီးရေးစာချုပ်ကအများအပြားသေချေပျက်စီးစေတဲ့လက်နက်တွေကမ္ဘာကြီးမှာပြန့်နှံ့နေတာကိုပြောင်းလဲသွားအောင်လုပ်ပေးနိုင်ပါတယ်။ကျွန်တော်တို့ရရှိတဲ့နိုဘယ်ငြိမ်းချမ်းရေးဆုကြောင့်နိုင်ငံတကာသဘောတူထားတဲ့စာချုပ်ထဲမှာနောက်ထပ်နိုင်ငံတွေလက်မှတ်ထိုးလာကြမယ်အတည်ပြုလာကြမယ်လို့မျှော်လင့်ပါတယ
်ကုလသမဂ္ဂဌာနချုပ်မှ ICAN အဖွဲ့တင်းနလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့လည်းသတင်းတောက်တယောက်ကမေးပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတိမ်းတဲ့ခြေထွက်ပြေးခဲ့ကြတာနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့ရည်တည်မှုအပေါ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တချို့ကဝေဖန်ခဲ့ပါတယ်1992ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရရှိထားတဲ့ဒေါအောင်ဆန်းစုကြည်စီကဒီစုကိုရုပ်သိမ်းတဲ့လို့လူခွေရဲ့အဖွဲ့တချို့ကလည်းတိုက်တွန်းခဲ့ပါတယ်။ဒီအပေါ်မှာအခုနှစ်ဆုရသူတို့ရဲ့သဘောထားဘယ်လိုရှိသလဲလို့မေးတာပါ။ဒါနဲ့ပတ်သက်လို့ ICAN အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Beatrice Finn ကအခုလိုဖြေပါတယ
်။ ICAN is a campaign focused on nuclear weapons. So we have never really made statements on other issues and I think it's a bit too early for us to reflect on what it means to be a Nobel Prize winner at this time.
I get အဖွဲ့ကနျူကလ ியர் လက်နက်တားဆီးရေးစီးရုံးလှုပ်ရှားတဲ့အဖွဲ့ဖြစ်တဲ့အတွက်တခြားကိစ္စတွေကိုဘယ်တော့မှပြောလို့မရှိပါဘူး။ကျမတို့အဖွဲ့အနေနဲ့လည်းနိုဘယ်ငြိမ်းချမ်းရေးဆုကိုခုမှရတာဖြစ်လို့ဒီကိစ္စနဲ့ပတ်သက်လို့ကြေပြန့်တဲ့အမြင်နဲ့ပြောဖို့စောလွန်ပါသေးတယ်။ဒါပေမဲ့ကျမတို့ဟာလူခွင့်ရေးနိုင်ငံတကာဥပဒေတွေကိုအပြည့်အဝလိုက်နာတဲ့အဖွဲ့အစည်းဖြစ်ပါတယ
်။နျူကလ ியர் လက်နက်တားဆီးရေးမပြန့်ပွားရေးဆောင်ရွက်မှုတွေကိုဩစတြေးလျနိုင်ငံမှာစတင်ခဲ့ပြီးတော့2009ခုနှစ်မှာတော့ ICAN အဖွဲ့ကိုဩစတြေးလျနိုင်ငံဗီယက်နာမြို့တော်မှာစတင်တည်ထောင်ခဲ့ပါတယ်။ လက်ရှိမှာနိုင်ငံပေါင်း100တနိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်းပေါင်း468ဖွဲ့နဲ့ပူးပေါင်းပြီးတော့ကမ္ဘာတဝန်းနျူကလ িয়ার လက်နက်တားဆီးနိုင်ရေးကို IGAT အဖွဲ့လှုပ်ရှားဆောင်ရွက်နေပါတယ်။2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုရရှိခဲ့တဲ့အတွက်သူတို့ရဲ့လုပ်ငန်းတွေကိုပိုပြီးထိထိရောက်ရောက်လုပ်နိုင်မယ်လို့ IGAT အဖွဲ့ကမျှော်လင့်နေပါတယ်ရှင်။